င်္ဂလာပါရှင်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးစာကဏ္ဍကနေနှုတ်ခွန်းဆက်သားလိုက်ပါတယ်ကျမကတော့ဝေမိုးမြင့်ပါ
ကျမအဖြူဖြူခိုင်ပါ
ရခိုင်စစ်ပေးတဲ့ချင်းပြည်သူတို့ကဖုန်းနဲ့ဆက်သွယ်ပြောကြလာတဲ့အကြောင်းကိုပြောပြပါမယ်ရှင်ရခိုင်တပ်တော် AA ကချင်းပြည်နယ်အမတ်ဦးဝေတင်းကိုပြန်လှည့်လိုက်တဲ့အတွက်ဝမ်းသာပါတယ်ဒီလိုဦးဝေတင်းကိုပြန်လှည့်လိုက်သလိုပဲဖမ်းဆီးထားတဲ့ချင်းတိုင်းရင်းသားတွေကိုလည်းပြန်လွတ်ပေးဖို့တောင်းဆိုပါတယ်ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အခုဆိုရင်ချင်းလူမျိုးတွေဟာနေရက်စွန့်ခွာထွက်ပြေးနေရတာတွေအများကြီးရှိနေပါပြီဒါကြောင့်ရခိုင်နိုင်ငံတော်ထူထောင်မယ်ဆိုပြီးတိုက်ပွဲဝင်နေတာထက်ညီညာရဲကိုလက်နက်နဲ့မဖြည့်ရှင်းမနဲ့ဇဝဲဝိုင်းမော်ကနေဖြည့်ရှင်းပေးဖို့တောင်းဆိုပါတယ်ဆိုပြီးတော့ဆက်သွယ်ပြောကြားလာတာဖြစ်ပါတယ်ရှင်
ဒီတစ်ခေါက်ဖတ်ပြမယ့်စာကလည်းရခိုင်ပြည်နယ်ကပေးပို့လာတဲ့စာပါပဲ။မင်္ဂလာပါ RFA ရခိုင်ပြည်နယ်မြို့နယ်တရားရုံးတရုံးမှာတရားသူကြီးအနာကတတ်သိဆိုတာတွေကိုတစ္ဆာရေးပေးတဲ့တယောက်ဟာအမှုပြတ်တဲ့သူတွေစီကလက်ဖက်ရည်ဖို့ဆိုပြီးတောင်းကနန်းအထက်အပေါငွေတွေတောင်းခံနေပါတယ်တဲ့။နောက်တစ်ခုကအမှုပြတ်တဲ့အခါငွေဒဏ်နဲ့ဖြတ်တဲ့အမှုတွေရှိပါတယ်။အဲ့လိုအမှုမျိုးကိုဒဏ်ငွေတသိန်းချမှတ်တယ်ဆိုရင်ငွေရပြေစာရေးပေးတဲ့စာရေးကို9000ထက်မနည်းပိုက်ဆံကိုလက်ဖက်ရည်ဖို့တောင်းပါတယ်။ရခိုင်ပြည်နယ်မှာစစ်ပွဲတွေဖြစ်နေတော့စစ်ပွဲကသိအဆင်မပြေကြပါဘူး။သူတို့ကပါဒီလိုလိုက်တောင်းနေတော့ပို့ပြီးအဆင်မပြေဖြစ်တာကြောင့်အစိုးရတာဝန်ရှိသူတွေကိုသိစေခြင်းနဲ့အတွက် RFA ကတစ်စစ်ပေးပို့တာပါဆိုပြီးဆက်သွယ်ပေးပို့လာတာဖြစ်ပါလေရှင်
။မိမိမျိုးနဲ့ကြေးရွာရက်ွက်အတွင်းကအပြစ်ပြက်ကိစ္စတွေအဆင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတစ်စင်ဖြစ်စေ။ bami@rfa.org email ကတစ်စင်ဖြစ်စေ။ပြောကြားပေးပို့နိုင်ပါတယ်။
ဒီခါကတော့အောင်လံမြို့နယ်ဗရောက်ကုန်းအုပ်စုကဒေသခံတယောက်က RFA ကိုဖုန်းနဲ့ဆက်သွယ်ပြောကြားလာတာပါဗရောက်ကုန်းအုပ်စုမှာရှိတဲ့ရွာတွေကိုမီးသွယ်ဖို့2019ခုနှစ်ခရဲကစီမံချက်ကျထားတယ်လို့မြို့နယ်လျှက်စစ်ကလာပြောပါတယ်ဒါကြောင့်ကျေးရွာမှာကိုထူကိုထားနဲ့တိုင်တွေကိုထောင်ထားပါတယ်အခုဆိုရင်3နှစ်ကျော်လောက်ရှိသွားပါပြီရွာမှာအခုချိန်ထိမီးမရှိသေးပါဘူးတခြားရွာတွေမှာမီးလင်းနေပြီးတော့ကျွန်တော်တို့ရွာမှာမှောင်နေတာကြောင့်စိတ်မကောင်းပါဘူးစီမံချက်ကျထားပြီးတော့အခုအချိန်အထိမီးလာမစင်ပေးသေးတာကြောင့်အထက်လူကြီးတွေသိအောင်လို့ RFA ကတဆင့်ပြည်သူစကားသက်အနေနဲ့ပေးပို့တာပါဆိုပြီးဆက်သွယ်ပြောကြားလာတာဖြစ်ပါတယ်ရှင်
ဒီတစ်ခါခွန်လွန်နိုင်ဆိုတဲ့အကောင့်ကပေးပို့လာတဲ့စာကိုဖတ်ပြပါမယ်။ကျွန်တော်ကလွန်ခဲ့တဲ့တစ်နှစ်ကမလေးရှားနိုင်ငံကိုလူကုန်ကူးခံခဲ့ရပါတယ်။မလေးရှားရောက်ပြီးလဲအေးအေးချမ်းချမ်းမနေခဲ့ရ၊အလုပ်လည်းကောင်းကောင်းမလုပ်ခဲ့ရပါဘူး။24နာရီပတ်လုံးရိုက်နှက်ညှဉ်းပန်းနှိပ်စက်ခံနေရတာအခုနှစ်ကူးတဲ့အချိန်ထိပါပဲ။သူတို့ညှဉ်းပန်းနှိပ်စက်မှုကိုမခံနိုင်တာကြောင့်ထွက်ပြေးခဲ့ပါတယ်။ဒါပေမဲ့လူတစုကျွန်တော်ကိုမတွေ့တော့တာနဲ့အကိုအရင်စီသွားပြီးပတ်စံသွားတောင်းကြပါတယ်။ပတ်စံမပေးရင်တက်ပြစ်မယ်ဆိုပြီးချိန်ချောက်တာကြောင့်မလေးငွေ ringgit 6000ကျော်ပေးလိုက်ရတဲ့အပြင်အခုနောက်ထပ်လဲ ringgit 2600ပေးရမယ်လို့စာချုပ်ထုတ်တယ်လို့ကြားတာကြောင့်အကူအညီတောင်းရတာဖြစ်ပါတယ်ဆိုပြီးအကူအညီတောင်းလာတာဖြစ်ပါတယ်ရှင
် RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လဲဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က399-942-3864ဖြစ်ပါတယ်ရှင်
ဒီတစ်ပတ်အတွက် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှလည်းပေးပို့လာတဲ့စာတွေကိုထပ်ပြီးဖော်ပြပေးမှမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်